ဗုဒ္ဓမနဲ့တရင်တွေကို VOE ရုပ်သံကဆက်လက်ကြေညာနေပါတယ်ဝင်ခဲ့သပြရွေးကောက်ပွဲတိုင်းအပြတ်အသတ်နိုင်ခဲ့တဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့စုစုပေါင်းအခြေချနှင်းဟာဇန်နဝါရီလ14ရက်နေ့မှာ16နှစ်ပြည့်သွားခဲ့ပြီလို့ဘာမားကမ်ပိန်း UK ကပြောလိုက်ပါတယ်ဒေါ်ဆစုကြည်ဟာ2017 February 1ရက်နေ့ကတည်းကနောက်ဆုံးကျင်းချခံခဲ့ရတာဖြစ်ပြီးဒီချိန်ကစရုပ်ကြိတ်အကျဉ်းချခံခဲ့ရတာဖြစ်တယ်လို့ဘာမကဲပေ UK ကသူ့ရဲ့ internet စာမျက်နှာမှာထုတ်ပြန်လိုက်တာပါမြန်မာစစ်တပ်ကဒေါ်အောင်ဆန်းစုကြည်ကိုစုစုပေါင်း16နှစ်အကျဉ်းချခဲ့တာကသူ့ကိုစစ်တပ်ကကြောက်နေဒုံပဲဆိုတာကိုဆယ်စုနှစ်တွေကြာလာခဲ့ပြီမဲ့ပြသနေပါတယ်လို့ဘာမကဲပေ UK ရဲ့ director Mark Farmer ကပြောကြားပါတယ်စစ်ကောင်စီကဥပဒေမဲ့ဖမ်းဆီးထားတဲ့ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့လဲဘာမားကမ်ပိန်း UK ကတောင်းဆိုလိုက်ပါတယ်။ရွေးကောက်ပွဲတိုင်းမှာမြန်မာပြည်သူတွေကဒေါ်အောင်ဆန်းစုကြည်ကိုအကြီးအကျယ်ထောက်ခံလုတ်ပိုင်ခွင့်ပေးခဲ့ပေမဲ့စစ်တပ်ကတော့ပြည်သူတွေကဘယ်တော့မှအဲ့ဒီလိုလုတ်ပိုင်ခွင့်မပေးခဲ့တဲ့အတွက်စစ်ကောင်စီဟာတရားဝင်မှုမရှိဘူးလို့လဲဘာမားကမ်ပိန်း UK ကပြောလိုက်ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသည့် APP ရဲ့အဆိုအရစစ်တပ်အာဏာသိမ်းခရဲကကလေး989ယောက်ပါဝင်လူပေါင်း 28,000 ကျော်ကိုဖမ်းဆီးခဲ့တာပါ။